မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြစ်ခတ်တွေနဲ့ပတ်သက်လို့နိုင်ငံရေးအရဆွေးနွေးဖြစ်ရှင်ရေးကိုအားပေးသွားမှာဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံမှာဒီကနေ့စတင်ကျင်းပနေတဲ့အာရှအာဖရိကထိပ်သီးညီလာခံအတွင်းသမ္မတဦးသိန်းစိန်နဲ့တီးခြားတွေ့ဆုံရမှာတရုတ်သမ္မတရှီချင်းဖင်ကပြောကြားသွားပါတယ်မြန်မာနိုင်ငံမြောက်ပိုင်းကပြစ်ခတ်တွေကိုဆွေးနွေးညှိနှိုင်းဖြစ်ရှင်မှုကြိုးပမ်းမှုတွေကိုတရုတ်နိုင်ငံအနေနဲ့အားပေးသွားမှာဖြစ်တယ်လို့ညီညာရေးလုပ်ငန်းစဉ်တွေကလည်းအရှိန်အဟုန်အစ်တင်နဲ့အမြန်ဆုံးအကောင့်ထဲပေါ်လာဖို့မျှော်လင့်နေကြောင်းတရုတ်သမ္မတရဲ့ပြောဆိုချက်ကိုကူကပြီးနိုင်ငံပိုင်ဆင်ဝါသတင်းကဖော်ပြခဲ့တာပါဒီနိုင်ငံနဲ့နေဆက်ဒေသတွေမှာ MNDAA ကိုကံတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားလာနေချီပြီးတိုက်ပွဲတွေဖြစ်ပွားနေသလိုအခြေအနေနဲ့ကံဖွဲ့တို့ဖြစ်တဲ့ KIU နဲ့လည်းမကြမ်းသေးရင်ပိုင်းတွေကဆက်လို့ပရိပကတ်တွေတကြောပြန်ပေါ်ပေါက်နေချိန်မှာပဲမှတ်ချက်ပေးပြောကြားခဲ့တာဖြစ်ပါတယ်။ကိုကံတပ်ဖွဲ့တွေနဲ့ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းနေဆက်ဖြတ်ကျော်ချောက်ခဲ့တဲ့ဘုံနဲ့ညောင်းဒီနိုင်ငံသား9ယောက်သေဆုံးခဲ့တဲ့ဒီကြုံရတယ်လို့ဒုက္ခတွေထောက်တောင်းချီထွက်ပြေးနေရတဲ့အတွက်တရုတ်နိုင်ငံကစိုးရိမ်မခင်းတဲ့သဘောထားတွေကိုလည်းပြောဆိုနေတာပါ။သမ္မတဦးသိန်းစိန်ကတော့မြန်မာနိုင်ငံမြောက်ပိုင်းဒေသမှာငင်းချိုင်းနဲ့ပြည်ညင်မှုတွေကိုထိန်းသိမ်းဖို့ဒေသရင်းပြည်လဲထူထောင်ရေးလုပ်ငန်းတွေလွှတ်ဆောင်မှုနိုင်ငံရေးအရာဆွေးနွေးညှိနှိုင်းတော့မှဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းစင်ဝါသတင်းကဖော်ပြပါရတယ်။ဗမလန်လူရှားမှုတစ်ခုဖြစ်စီရီခေတ်ကာလ1955ခုနှစ်မှာမြန်မာနိုင်ငံပါဝင်အာရှအာဖရိကတိုက်နိုင်ငံခေါင်းဆောင်တွေပထမဆုံးအချိန်ညီလာခံကျင်းပခဲ့တဲ့နှစ်ပတ်လည်ထိမ်းမှတ်ဖြစ်9ရက်ကြာကျင်းပမယ့်ဂျကာတာမြို့ကညီလာခံကတော့မြန်မာသမ္မတဦးသိန်းစိန်ပါဝင်နိုင်ငံပေါင်း30ကျော်ကခေါင်းဆောင်တွေတက်ရောက်နေကြတာပါ။